အရှိတော်ရှာနိုင်ငံများဖွဲ့အစည်းအဝေးအနေနဲ့နိုင်ငံတကာတိုင်းဝမ်းရဲ့အားပေးထောက်ခံမှုနဲ့အတူမြန်မာအာဏာသိမ်းစစ်ကောင်စီနဲ့တာမကဒီမိုကရေစီနည်းကြွယူကောက်တင်မြောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေဆောက်လုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်အာဆီယံအဖွဲ့မှအချက်၅ချက်ပါသဘောတူညီချက်ကို AB လကရထားခဲ့ပေမဲ့လည်းမြန်မာစစ်ဘက်ခေါင်းဆောင်တွေအနေနဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်နေတာမျိုးမရှိပါဘူးလို့ဂျနီဗာမြို့လူ့ခွင့်ရေးကောင်စီမှကျင်းပနေတဲ့မြန်မာအရေးဆွေးနွေးပွဲတွင်လူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောတော်တာပါနိုင်ငံရေးဆွေးနွေးမှုတမျိုးမျိုးဆက်ဖြစ်လာဖို့အတွက်အာဆီယံအနေနဲ့အထူးတန်တမန်တူဒါမှမဟုတ်အဖွဲ့တစ်ဖွဲ့ကိုခန့်ထားဖို့ရည်တကြီးလိုအပ်နေပါပြီအာဆီယံအနေနဲ့စစ်ဖက်နဲ့သာမဟုတ်ဘဲဒီမိုကရေစီခေါင်းဆောင်ပိုင်းနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိစပ်ပြောဆိုဖို့ကျွန်မတိုက်တွန်းပါတယ်လို့မဟာမင်းကြီးဘက်ချလက်ကပြောတော်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထွန်အန်ဒရူးစ်ကတော့အာနာသိန်းစစ်ကောင်စီအတွက်အဓိကဝင်ငွေရှာပေးနေတဲ့ရေနံနဲ့သဘာဝတန်ခွေလုပ်ငန်းကိုနိုင်ငံတကာကတန်ခတ်ပိတ်ဆို့ဖို့တောင်းဆိုသွားပါတယ်ခင်ဗျာ